This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယိုအန်ယူဂျီသောရရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပီစိတ်အာနာရှင်ပီတို့မှဂင်ဝေးပီကိုစိတ်နှစ်ပါးဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်။မင်္ဂလာမနက်ခင်ပါခင်ဗျာ။အခုချိန်ကစတင်ပြီးတော့2025ခုနှစ်စက်တင်ဘာလ9ရက်ရေဒီယိုအန်ယူဂျီမနက်ပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စည်ရေးသတင်းကောင်းထုတ်ချက်တွေကိုကျွန်တော်နွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ဗမောနဲ့ဖားကန်တိုက်ပွဲများမှာစစ်ကောင်စီတပ်အထင်အနေပြီးတော့လက်နက်ခဲယမ်းများ KIA သိမ်းဆည်းရရှိတဲ့သတင်းကိုတင်ပြပေးပါမယ်ကချင်ပြည်နယ်ဗမောနဲ့ဖားကန်မြို့နယ်များမှာကချင်လွတ်လပ်ရေးတပ်မတော် KIA ပူးပေါင်းတပ်ဖွဲ့များနဲ့စစ်ကောင်စီတပ်များအကြားတိုက်ပွဲများပြင်းထန်နေပြီးတော့ဗမောတိုက်ပွဲမှာစစ်ကောင်စီထံမှလက်နက်ကြီးများနဲ့ကြီးစံများသိမ်းဆည်းရမိကြောင်း People's Spring သတင်းဌာနမှဖော်ပြထားပါတယ်ဗမောမြို့မှာရှိတဲ့စစ်ကောင်စီရဲ့တန်ကြပ်ကတပ်ရင်းနဲ့ခလာယာ236တပ်ရင်းအနီးမှာစက်တင်ဘာလ10ရက်နေ့မနက်ပိုင်းကပြင်းထန်တဲ့တိုက်ပွဲများဖြစ်ပွားခဲ့ကထိုးတိုက်ပွဲများမှာစစ်ကောင်စီတပ်ဖွဲ့ဝင်များထိခိုက်ဒေဆုံးမှုများပြားခဲ့ပြီးတော့ KIA ပူးပေါင်းတပ်ကစက်တနက်ကြီး 0.5 တလက် 14.5 mm တလက်နဲ့ဆက်ဆက်ကြီးစံများသိမ်းဆည်းရမိခဲ့တယ်လို့သိရပါတယ်။ဖားကန်မြို့နယ်မှာလည်းစက်တင်ဘာလ9ရက်နေ့နဲ့10ရက်နေ့များကစမ်းကျွင်နဲ့မော်တောင်အနီးတဝိုက်မှာတိုက်ပွဲများပြင်းထန်ခဲ့ပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်30ခန့်ဒေဆုံးခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ထမင်းမဆားရွာမှာတက်ဆွဲထားတဲ့စစ်ကောမရှင်တက်စကန်ကို KNL KNDO နဲ့ပူးပေါင်းအဖွဲ့သိမ်းပိုက်ရရှိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းပလောမြို့နယ်ထမင်းမဆားရွာမှာတက်ဆွဲထားတဲ့စစ်ကောမရှင်တက်စကန်ကို KNL KNDO နဲ့တော်လိုင်းပူးပေါင်းအဖွဲ့ကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ KNU မြိတ်တဝဲခရိုင်မှသတင်းထုတ်ပြန်ထားပါရီ။ကရင်အမျိုးသားအစည်းအရုံးမြိတ်တဝဲခရိုင်အုပ်ချုပ်နယ်မြေလေမူလာမြို့နယ်ထမင်းမဆားကျေးရွာမှာအင်အား40ကျော်ဖြင့်တက်ဆွဲထားတဲ့စစ်ကောမရှင်တက်စကန်ကိုတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့ဆိုပါတယ်စက်တင်ဘာလ10ရက်နေ့မနက်9နာရီအချိန်မှာသိမ်းပိုက်နိုင်ခဲ့တာဖြစ်ပြီးတော့ KNL တက်မဟာလီလက်အောက်ခံ KNDO တက်ရင်9တက်ခွဲ2တက်ခွဲ5 KNL အထူးတက်ဖွဲ့ပလောပြည်သူကာကွယ်ရေးတက်ဖွဲ့နဲ့တော်လိုင်းပူပေါင်းတက်ဖွဲ့တို့ပူပေါင်းတိုက်ခိုက်ခဲ့တာလို့သိရပါတယ်၎င်းတက်စခန်းဟာစစ်ကောမရှင်ရဲ့ခလာယာ238တက်ရင်အမတ339တက်ရင်နဲ့အမတ်ဆက်နှစ်တက်မတော်လေးကျင်ရေးတင်တန်းချောင်းတို့ကတက်ဖွဲ့ဝင်များအခြေချတက်ဆွဲထားတာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့ပွင့်ဖြူမှာစစ်ကောမရှင်နဲ့ပြူစောတိစစ်ကြောင်းနှစ်ခုကိုတိုက်ခိုက်ခဲ့ရမှာ18ဦးခန့်ထိခိုက်သေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေးတိုင်းမင်းဘူးခရိုင်ပွင့်ဖြူမြို့နယ်မှာစစ်ကောမရှင်တပ်နဲ့ပြူစောတိစစ်ကြောင်းနှစ်ခုကိုတိုက်ခိုက်ခဲ့ရမှာ18ဦးခန့်သေဆုံးခဲ့တယ်လို့ပွင့်ဖြူပကဖကထုတ်ပြန်ထားပါတယ်။စက်တင်ဘာလ6ရက်နေ့ကပွင့်ဖြူဝါဆိုင်ပြိုးရေးတပ်နဲ့ပြူစောတိအင်အား30ဝန်းကျင်ဟာကြောင်ကုန်းကြီးကျေးရွာမှာစုဖွဲ့မှုပြုလုပ်ပြီးတော့မရေကျေးရွာမြောက်ဘက်ကိုစစ်ကြောင်းထိုးဝင်ရောက်လာတယ်လို့ဆိုပါတယ်။၎င်းစစ်ကြောင်းကိုလိုက်လံတိုက်ခိုက်ခဲ့ရမှာမင်းနဲ့30ခန့်တိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောမရှင်ဘက်မှ4ဦးထိခိုက်ဒေဆုံးခဲ့တယ်လို့သိရပါတယ်။အလားတူမဲဆလီစခန်းမှာအင်အား80ခန့်ပါစစ်ကြောင်းဟာမရေကျေးရွာဖုံကြီးကျောင်းကိုနေ့လယ်ပိုင်းမှာရောက်ရှိလာပြီးတော့ထိုနေ့ညနေ4နာရီဝန်းကျင်မှာ၎င်းစစ်ကြောင်းကိုပူးပေါင်းတပ်ဖွဲ့ကလိုက်လံတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။တိုက်ခိုက်မှုအတွင်းစစ်ကောမရှင်စစ်ကြောင်းဟာတော်မဲဆလီလမ်းပိုင်းကိုထွက်ပြေးသွားခဲ့ကြရမှာလမ်းပိုင်းတနေရာမှာမိုင်းကွင်းအားတူးမိပြီးတော့14ဦးဝန်းကျင်ထိခိုက်ဒေဆုံးခဲ့တယ်လို့သိရပါတယ်။အဆိုပါတိုက်ခိုက်မှုများကိုပြည်သူ့ကာကွယ်ရေးအဖွဲ့ပွင့်ဖြူကာကွယ်ရေးတပ်လူခေနဲ့မင်းဘူးခရိုင်ပကဖတို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။၎င်းစစ်ကောမရှင်စစ်ကြောင်းဟာလမ်းတစ်လျှောက်ကပြည်သူများကိုလူသားတိုင်းအဖြစ်ဖမ်းဆီးကာမိုင်းကွင်းဖြတ်ခိုင်းခြင်းပြစ်ခတ်တပ်ဖြတ်ခြင်းများပြုလုပ်သွားခဲ့ပြီးတော့အပြစ်မဲ့ပြည်သူ9ဦးသေဆုံးက6ဦးဒဏ်ရာရခဲ့တယ်လို့သိရပါတယ်ခင်ဗျာ။ ဆက်လက်ပြီးတော့ကံဘလူမာစစ်ကော်မရှင်တပ်နဲ့ပြူစောတီလှည့်ကင်းကိုဂျားပြတ်တိုက်ခိုက်ခဲ့ရာ9ဦးသေဆုံးတဲ့တဲ့င်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းကံဘလူမျိုးနယ်တနီယာမှာစစ်ကော်မရှင်တပ်နဲ့ပြူစောတီပူးပေါင်းလှည့်ကင်းကိုဂျားပြတ်တိုက်ခိုက်ခဲ့ရာ9ဦးသေဆုံးခဲ့တယ်လို့ပြည်သူ့လူမျိုးရေးတပ်မတော် PNL ကထုတ်ပြန်ထားပါရီ။စက်တင်ဘာလ10ရက်နေ့မနက် 9:45 မိနစ်ကအင်အား18ဦးခန့်ပါစစ်ကော်မရှင်တပ်နဲ့ပြူစောတီလှည့်ကင်းကိုဝက်တိုးရွာနဲ့ကာဘူးရွာကြားအရောက်မှာဂျားပြတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါရီ။၎င်းတိုက်ပွဲအတွင်းစစ်ကော်မရှင်ဘက်မှ9ဦးသေဆုံးခဲ့တယ်လို့အတည်ပြုနိုင်ခဲ့ပြီးတော့ကာဗိုင်း2လက် MA1 တလက် G3 တလက်ပြောင်းကျော်တလက်နဲ့ဆက်ဆက်ခဲရဲများကိုတင်းစီရရှိခဲ့တယ်လို့သိရပါတယ်။၎င်းတိုက်ခိုက်မှုကိုပြည်သူ့လူမျိုးရေးတပ်မတော် PLA ကံဘလူလှုပ်ရှားအဖွဲ့ပကဖရေဦးမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖနဲ့ဒဇယ်မြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖတို့ပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးအထူးခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ထီချိုင်းမြို့နယ်မှာစစ်တပ်ရဲ့လေကြောင်းနဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ပြည်သူ၁၁ဦးခန့်သေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။စက်တင်ဘာလ6ရက်နေ့နဲ့9ရက်နေ့တို့မှာစစ်တပ်ရဲ့စစ်သမောအုပ်စုဟာအေယာဝရီမြစ်အတိုင်းဖြတ်တန်းစဉ်၎င်းတို့ရဲ့လုံခြုံရေးအတွက်လေကြောင်းတိုက်ခိုက်မှုများနဲ့လက်နက်ကြီးများဖြင့်ရန်တမ်းပစ်ခတ်မှုများပြုလုပ်ခဲ့ကြောင်းထီချိုင်း Revolution TR အဖွဲ့မှသတင်းထုတ်ပြန်ထားပါတယ်။တိုက်ပွဲဖြစ်ပွားခြင်းမဟုတ်ဘဲတစ်ဖက်သက်အကြမ်းဖက်ပစ်ခတ်မှုများကြောင့်မောင်ကုန်းရွာမှပြည်သူ9ဦး၊ကျော်မှော်ရွာမှ2ဦး၊ဘိုကုန်းရွာမှ3ဦး၊ဝေကြီးချွန်းရွာမှနှစ်ဦးစုစုပေါင်း11ဦးတည်ဆုံးခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူများလည်းရှိခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့အကြမ်းဖက်စစ်တပ်ကတဲရချောင်းမြို့နယ်တင်းကျွန်းရွာနဲ့ရန်ထောင်ကျေးရွာတို့မှာရှိတဲ့နေအိမ်40ခန်းကိုမီးရှို့ဖျက်ဆီးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အာဏာသိမ်းစစ်တပ်ရဲ့လက်အောက်ခံအကြမ်းဖက်စစ်သားများဟာစက်တင်ဘာလ9ရက်မနက်ပိုင်းမှာဒဝေခရိုင်တဲရချောင်းမြို့နယ်တင်းကျွန်းရွာနဲ့ရန်ထောင်ကျေးရွာတို့မှာရှိတဲ့နေအိမ်40ခန်းကိုမီးရှို့ဖျက်ဆီးသွားခဲ့ကြောင်း DDMSC မှတရင်ထုတ်ပြန်ထားပါတယ်။မီးရှို့ဖျက်ဆီးမှုကြောင့်ရန်ထောင်ကျေးရွာမှာနေအိမ်30ခန်းနဲ့တင်းကျွန်းရွာမှာနေအိမ်10လုံးမီးလောင်ဆုံးရှုံးခဲ့ရတယ်လို့ဖော်ပြထားပါတယ်။တင်းကျွန်းရွာကိုအကြမ်းဖက်စစ်တပ်စစ်ကြောင်းကိုကျေးရွာနေပြည်သူများကနေအိမ်များမီးရှို့ဖျက်ဆီးခြင်းမပြုလုပ်ရန်ရှ िख ိုးတောင်းပန်ခဲ့ပေမဲ့လည်းအကြမ်းဖက်စစ်တပ်ကမီးရှို့ဖျက်ဆီးခဲ့တယ်လို့သိရပါတယ်။အဆိုပါမီးရှို့ဖျက်ဆီးသူများဟာတဲချောင်းမြို့နယ်အခြေဆိုင်ခမရ433ခမရ434နဲ့ခမရ435တဲ့ရင်ကအကြမ်းဖက်စစ်သားများဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့မြင်းကြက်ကန်ရွာမှာဒေသခံနှစ်ဦးကိုစစ်ကော်မရှင်တပ်သားများကပစ်တပ်ပြီးတော့တဲအနီးမီမြုပ်ထားညောင်အုပ်ဖီးမှလည်းရွာသားနှစ်ဦးကိုဖမ်းဆီးသွားခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းမေတီလာခရိုင်ဝန်းထွေးမြို့နယ်အရှိပိုင်းကကဘာနီစိုက်ကွင်းမှာညာအိတ်တောင်ရလောက်ကိုင်းနေကြတဲ့ဒေသခံနှစ်ဦးကိုစစ်ကော်မရှင်တပ်သားများကပစ်တပ်ခဲ့တယ်လို့ White Sock ဝန်းထွေးကထုတ်ပြန်ထားပါတယ်။စက်တင်ဘာလ6ရက်နေ့ညပိုင်းမှာမြင်းကြက်ကန်ရွာသားတဦးနဲ့မြင်းကြက်ကန်မှာအိမ်တောင်ကျသူစူပန်းရွာသားတဦးကိုစစ်ကော်မရှင်တပ်သားများကပစ်တပ်ခဲ့ပြီးတော့တဲအနီးမှာမြေမြုပ်ထားခဲ့တယ်လို့ဆိုပါတယ်။နောက်တနေ့၎င်းတို့ရဲ့ဆွေမျိုးများရောက်ရှိလာပြီးတော့မြေပုံကိုတူးဖော်ဖို့လောက်ရမှာထိခွင့်မရှိကြောင်းပြောဆိုခဲ့ပြီးတော့တဲအနီးငိုယိုခွင်းပင်မပေးဘဲနဲ့အိမ်ပြန်ချရန်ချင်းချောက်နှင်လွှတ်ခဲ့တယ်လို့သိရပါတယ်။အဆိုပါဖြစ်စဉ်ဖြစ်ခဲ့ပြီးတော့နောက်တနေ့မှာမြင်းကြကန်အုပ်ချုပ်ရေးမှူးကအထက်အမိန်အားဆိုကစိုက်ကွင်းမှာတောင်သူများအားလုံးရွာတွေကိုချက်ချင်းပြန်လာခိုင်းကတဲတွေမှာကြံခဲ့တဲ့ပစ္စည်းတွေကိုလည်းအမျိုးသမီးများသာတွားရောက်ယူဆောင်ခွင့်ရှိမယ်လို့လော့စပီကာနဲ့အော်ဟစ်ပြောဆိုခဲ့တယ်လို့ဖော်ပြထားပါတယ်။ဒါအပြင်မကြီးအုပ်အရှိဘက်ခရိုင်ချင်းဆက်လန်းအရှိဘက်ကမောင်ကွက်ကြီးရွာမှာလဲရွာသူရွာသားများကိုနှင်ထုတ်ကစစ်ကောင်စီတပ်သားများကဖြန့်ကျက်နေရာယူထားတယ်လို့ဆိုပါတယ်စက်တင်ဘာလ10ရက်နေ့လည်းနှစ်နာရီခွဲကမှလဲညောင်အုပ်ပြီးရွာကိုစစ်ကော်မရှင်တပ်နဲ့ပြူစောတိများရောက်ရှိလာပြီးတော့ဒေါ်တွင်းမုံသားနဲ့မဲ့သေးကော်နေလင်းပေါင်စုသူတို့ကိုဖမ်းဆီးသွားခဲ့တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတော့ KNDF အမှတ်1ဗျူဟာမှာတာဝန်လွှဲပြောင်းထမ်းဆောင်မဲ့ဗျူဟာမှုစစ်နီးဗျူဟာမှုနဲ့ရုံဦးစီးမှုတို့ရဲ့ကျန်းသစ္စာချင်းစုချင်းအခမ်းအနားကျင်းပပြုလုပ်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF အမှတ်1ဗျူဟာမှာတာဝန်လွှဲပြောင်းထမ်းဆောင်မဲ့ဗျူဟာမှုစစ်နီးဗျူဟာမှုနဲ့ရုံဦးစီးမှုတို့ရဲ့ကျန်းသစ္စာချင်းစုချင်းအခမ်းအနားကိုစက်တင်ဘာလ9ရက်နေ့မှာကျင်းပခဲ့ကြောင်း KNDF မှတရင်ထုတ်ပြန်ထားပါတယ်။အဆိုပါအခမ်းအနားကို KNDF ရဲ့စစ်ရေးချုပ်ဗဟိုကော်မတီဝင်များနဲ့တပ်သားရဲဘော်များတက်ရောက်ပါဝင်ခဲ့ကြပြီးတော့အမှတ်1ဗျူဟာမှာရခင်တာဝန်ထမ်းဆောင်ခဲ့တဲ့ဗျူဟာမှုနဲ့စစ်နီးဗျူဟာမှုတို့ကလည်းတာဝန်ဝတရားများကိုအစဉ်ပြေစွာလွှဲပြောင်းအပ်နှံခဲ့တယ်လို့သိရပါတယ်KNDF အမှတ်1ဗျူဟာအနေဖြင့် KNDF ရဲ့မူဝါဒကြေညာစာတမ်းနဲ့တစ္ဆာအဋ္ဌိဋ္ဌာန်၅ချက်အရာတော်လန်ရေးရဲ့တာဝန်ဝတရားများကိုဆက်လက်ထမ်းဆောင်သွားမယ်လို့ကြေပြူကြောင်းဖော်ပြထားပါတယ်ခင်ဗျာအခုဆက်လက်ပြီးတရင်တပ်ဖွဲ့38အတွက်စေးတက်သားတန်တေအင်အားတရာကျော်မွေးထုတ်ပေးနိုင်ခဲ့တဲ့တိုက်ပွဲတွင်စေးပညာနဲ့အခြေခံကျန်းမာရေးစောင့်ရှောက်မှုစစ်စေးတင်တဲ့ M1 တင်းနယ်ဆင်ပွဲပြုလုပ်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနပြည်သူ့ကာကွယ်ရေးတပ်မတော်စစ်ရုံးချုပ်စစ်ရေးဌာနစေဝန်တန်းဌာနကွယ်မန္တလေးတိုင်းစစ်ဌာနမှတိုက်ပွဲတွင်စစ်ပညာနှင့်အခြေခံကျန်းမာရေးစောင့်ရှောက်မှုစစ်ဆေး M1 တင်းနယ်ဆင်ပွဲအားဩဂုတ်လ10ရက်နေ့ကအောင်မြင်စွာကျင်းပပြီးစီးခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်။တင်းနယ်ဆင်ပွဲမှာပြည်သူ့ကာကွယ်ရေးတပ်မတော်စစ်တပ်ဖွဲ့ဝင်အဖြစ်တစ္ဆာအဓိပ္ပာယ်ရွတ်ဆိုခြင်းရင်းမပင်ခရိုင်ဒုတိယကုတ်ကဲရေးမှုကအမှားစကားပြောကြားခြင်းရင်းမပင်ခရိုင်စစ်ဌာနမှစစ်တပ်ဖွဲ့တာဝန်ခံကတင်းနန်းစင်းရဲဘော်များအားဂုံပြူစကားပြောကြားခြင်းနဲ့ထူးချွန်စုရចောင်းသားများအားစုချီးမြှင့်ခြင်းမန္တလေးတိုင်းစစ်ဌာနတာဝန်ရှိသူတို့ကတင်းနန်းစင်းမင်ကုန်ပြောကြားခြင်းနဲ့ရဲဘော်များကစစ်ကြောင်းပုံဖြင့်ချီတက်အလေးပြုခြင်းတို့ပြုလုပ်ခဲ့တယ်လို့သိရပါတယ်။တင်းနန်းကာလာဟာရဲပေါင်း60ကြာမြင့်ခဲ့ပြီးတော့ကျန်းမာရေးဝန်ကြီးဌာန MOH မှဆရာဝန်များ၊ကာကွယ်ဝန်ကြီးဌာန MOD မှဆရာဝန်များကကြီးကြပ်တင်ကြားပေးခဲ့ပြီးတော့စစ်ဘက်တင်းနန်းနေပြဆရာများနဲ့ခရိုင်စည်းတင်းနန်းဆရာများပါဝင်ခဲ့ကမန္တလေးတိုင်းစကိုင်းတိုင်းမကွေးတိုင်းတိုင်းသုံးတိုင်းပါဝင်ခဲ့ပြီးတော့တရင်တပ်ဖွဲ့38ရင်38ဖွဲ့အတွက်စီးတက်တာတန်တေအင်အားတရာကျော်မွေးထုတ်ပေးနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းတောက်ခါရှဲနဲ့ဗရေဖူလိုကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။စီးရီးသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုမင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နှင့်နိုင်ငံအချင်းသားများကျန်းမာစွာအမြန်ဆုံးလွတ်မြောက်ရေးအတွက်ဆေးအုပ်စုအပေါ်ဖိအားပေးရန်ကမ္ဘာအတိုင်းဝိုင်းကို NUG တိုက်တွန်းတဲ့သတင်းကိုတင်ပြပေးပါမယ်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်နိုင်ငံချင်းသားများအားလုံးကျန်းမာစွာဖြင့်အမြန်ဆုံးလွတ်မြောက်ရေးအတွက်အကြံဖတ်စစ်အုပ်စုအပေါ်ထိရောက်တဲ့ဖိအားပေးမှုများအစောတလင်ဆောင်ရွက်ကြရန်ကုလသမဂ္ဂအာဆီယံအိန္ဒိယနိုင်ငံများနှင့်ကမ္ဘာအတိုင်းဝိုင်းကိုမြို့သားညီညွတ်ရေးအစိုးရမှတိုက်တွန်းကြောင်းစက်တင်ဘာလ10ရက်နေ့တွင်ထုတ်ပြန်ကြေညာပါသည်အကြံဖတ်စစ်အုပ်စု၏မတရားဖန်ဆီးထိန်းသိမ်းခြင်းခံနေရတဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်သည်စိုးရိမ်ပွဲရာနှလုံးရောဂါအခြေအနေကိုခံစားနေရပြီးလုံလောက်သောစိတ်ကူးသမှုမရရှိကြောင်းတားဖြစ်သူကိုထိန်လင်းခေါ် Kim Harris ကအသိပေးမှုကြောင့်သိရှိရသည့်အတွက်အမျိုးသားညီညွတ်ရေးအစိုးရအနေဖြင့်နှက်ဆိုင်စွာစိုးရိမ်ပူပန်မိကြောင်းဖော်ပြထားပါသည်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အထူးလိုအပ်လျက်ရှိတဲ့ထိရောက်သည့်ဆေးကုသခွင့်မပေးခြင်းသည်နိုင်ငံရေးအရရည်ရွယ်ချက်ရှိရှိအသက်အန္တရာယ်ချိန်းချောက်ခြင်းဖြစ်ပြီးထိုကိစ္စအတွက်ဖြစ်ပေါ်လာမည့်အကျိုးဆက်များအားလုံးကိုအကြံဖတ်ဆေးအုပ်စုကအပြည့်အဝတာဝန်ယူရမှာဖြစ်ကြောင်းသတိပေးထားပါရခင်ဗျာဒုတိယသတင်းအနေဖြင့်ဂျပန်မြန်မာယဉ်ကျေးမှုဖလှယ်ပွဲတစ်ရက်ကို NUG ဂျပန်နိုင်ငံဆိုင်ရာကိုယ်စားလှယ်တက်ရောက်တဲ့သတင်းကိုတင်ပြပေးပါမယ်စက်တင်ဘာလ9ရက်နေ့တွင်ဂျပန်မြန်မာယဉ်ကျေးမှုဖလှယ်ပွဲတစ်ရက်ကို Nagano State ရှင်းရှူမြို့တွင်ပြုလုပ်ခဲ့ရာမြို့တော်ဝန် Mr. Ogiwara Kenji ၎င်းဒေသ၏လွတ်တော်ကိုယ်စားလှယ် Mr. Sujiro NUG ဂျပန်နိုင်ငံဆိုင်ရာကိုယ်စားလှယ်ဦးစောဘလာသိန်း Nagano မြို့ကန်ဂျပန်လူမျိုးများနှင့်မြန်မာလူမျိုးများ Tokyo အပါအဝင်ချားပြည်နယ်မှမြန်မာနိုင်ငံသားတိုင်းရင်းသားများတက်ရောက်ခဲ့ကြောင်းသတင်းရရှိပါသည်မြို့တော်ဝန် Mr. Ogiwara Kenji မှငြိမ်းချမ်းလာသောသူတို့တိုင်းပြည်နှင့်သူတို့မျိုးအကြောင်းပြောကြားခဲ့သလိုဂျပန်နိုင်ငံဆိုင်ရာ NUG ကိုယ်စားလှယ်မှလည်းမြန်မာနိုင်ငံ၏ငြိမ်းချမ်းခြင်းမရှိသေးသောအကြောင်းအရာများကိုပြောကြားခဲ့ပြီးနှစ်နိုင်ငံရိုးရာဝတ်အစားများနှင့်နှစ်နိုင်ငံအကများကိုဖလှယ်တင်ဆက်ခဲ့ကြတယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီးဝန်သူမျိုးကစစ်ဘေးရှောင်တွေအတွက်အရေးတကြီးလိုအပ်နေတဲ့အကူအညီများကို NUG ထောက်ပံ့တဲ့သတင်းကိုတင်ပြပေးပါမယ်စကိုင်းတိုင်းဒေသကြီးဝန်းတုံမြို့မှာအကြံဖတ်စစ်အုပ်စုကြောင့်စစ်ဘေးတိမ်းရှောင်နေရတဲ့ဒေသခံလူလူအတွက်အရေးတကြီးလိုအပ်နေတဲ့စားနပ်ရိက္ခာအကူအညီကိုဩဂုတ်လထဲမှာထောက်ပံ့ကူညီခဲ့ကြောင်း NUG လူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနမှသတင်းထုတ်ပြန်ပါတယ်ထောက်ပံ့ကူညီမှုတွေကိုလူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနရေးရာတာဝန်ခံတွေနဲ့အမျိုးသမီးလူငယ်နှင့်ကလေးသူငယ်ရေးရာဝန်ကြီးဌာနတာဝန်ခံတို့ကပူးပေါင်းထောက်ပံ့ကူညီခဲ့ကြတာဖြစ်တယ်လို့ဖော်ပြထားပါတယ်ဝန်တုံမြို့နယ်အတွင်းစစ်ဘေးရှောင်အိမ်တော်စု19စုလူဦးရေ68ဦးကိုထောက်ပံ့ကူညီမှုတွေလုပ်ခဲ့တဲ့အပြင်လူ့အခွင့်အရေးဆိုင်ရာအခြေခံအသိပညာတွေနဲ့ကလေးသူငယ်အခွင့်အရေးဆိုင်ရာအသိပညာပေးမှုဆွေးနွေးမှုတွေကိုလည်းပို့ချခဲ့တယ်လို့သိရပါတယ်စစ်ဘေးရှောင်မျိုးသမီးတူက NUG အစိုးရအနေနဲ့စစ်ဘေးရှောင်တွေကိုပြစ်ပယ်မထားဘဲထောက်ပံ့ကူညီတဲ့အပြင်လူ့အခွင့်အရေးနှင့်ကလေးသူငယ်အခွင့်အရေးဆိုင်ရာအသိပညာများပို့ချတဲ့အတွက်ဝမ်းသာကျေးဇူးတင်ရှိကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ ဆလဘီဖန်ချင်းထောင်တွင်နိုင်ငံရေးကျင်းသား12ဦးကိုရိုက်နှက်ကာခြေချင်းခတ်တိုက်ပိတ်ခဲ့သဖြင့်တဦးသေဆုံးခဲ့ရသည့်အပြင်တပ်အန္တရာယ်ချင်းချောက်မှုများပြုလုပ်နေတဲ့သတင်းကိုတင်ပြပေးပါမယ်ကရင်ပြည်နယ်ဖအံအချင်းထောင်အတွင်းနိုင်ငံရေးကျင်းသားများအားမတရားညှဉ်းပန်းနှိပ်စက်မှုများပြုလုပ်ကာတိုက်ပိတ်ပြီးနောက်အသက်အန္တရာယ်ချင်းချောက်မှုများကိုထောင်အာဏာပိုင်များမှကျူးလွန်လျက်ရှိကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးကျင်းသားများကွန်ရက် PPNM မှအတည်ပြုထုတ်ပြန်ပါသည်2025ခုနှစ်ဇွန်လ14ရက်နေ့တွင်ဖအံထောင်ဂျိုးကြာဆောင်ရှိနိုင်ငံရေးကျင်းသား12ဦးအားထောင်အာဏာပိုင်များမှအဓမ္မခေါ်ယူရိုက်နှက်ကာခြေချင်းခတ်ပြီး3လတိုက်ပိတ်ပြစ်ဒဏ်ချမှတ်ခဲ့တယ်လို့သိရပါတယ်။တိုက်ပိတ်သည့်နေရာသို့ခေါ်ဆောင်ရာ၌နိုင်ငံရေးကျင်းသားများကိုထောင်အာဏာပိုင်များကရိုက်နှက်ခဲ့သည့်အပြင်တိုက်ပိတ်ခံထားရသည့်နေရာအတွင်းသို့ဝင်ရောက်ရိုက်နှက်ခြင်းများပြုလုပ်ခဲ့ကြသဖြင့်မတရားညှဉ်းပန်းနှိပ်စက်မှုများကြောင့်ဇူလိုင်လ13ရက်နေ့တွင်ကိုညံမင်းထွန်းအသက်ဆုံးပါခဲ့ရပြီးအခြားတိုက်ပိတ်ခံနိုင်ငံရေးကျင်းသားများလည်းထိခိုက်ဒဏ်ရာများစွာရရှိခဲ့တယ်လို့ဖော်ပြထားပါတယ်။ထောင်အာဏာပိုင်များကတိုက်ပိတ်ခံခဲ့ရသည့်နိုင်ငံရေးကျင်းသားများအနက်ကိုဇော်ဝင်းအောင်ခေါ်ကိုချက်ကိုဦးဆောင်သူဟုသတ်မှတ်ကာတလကျော်နေ့စဉ်အပြင်ခေါ်ထုတ်၍ရိုက်နှက်ခြင်းများပြုလုပ်ခဲ့တယ်လို့အတည်ပြုထားပါတယ်။ထို့ကြောင့်ကိုဇော်ဝင်းအောင်ခေါ်ကိုချက်သည်ယခုအချိန်တွင်ရုပ်ပိုင်းဆိုင်ရာနှင့်မိမိကိုယ်ကိုအဆုံးစီရင်ရန်အထိစိတ်ပိုင်းဆိုင်ရာအလွန်ပြင်းထန်စွာထိခိုက်နေမှုများကြုံတွေ့နေရတယ်လို့သိရပါတယ်။ထို့အပြင်ဖအံထောင်မှတပွင့်အရာရှိအောင်ရဲနိုင်ခေါ်ရခိုင်နိုင်ငံသားစီစီရေးကပ္ပအမှတ်17မြင်းဆောင်စတနာနိုင်36933သည်စစ်ခုံရုံးမှပြစ်ဒဏ်ချမှတ်ထားသည့်စစ်ဗိုလ်များမူရင်းစေဝါရောင်းဝယ်မှုများကြောင့်ထောင်ချနေသည့်သူများဖြင့်ဖွဲ့စည်းထားကာရင်တို့ညီအောင်ထိုးကြသည့်မိန်ချေယုံအဖွဲ့ကိုတစ်သားတို့များ၌နာမည်များရေးပြီးနိုင်ငံကျင်းသားများကိုရိုက်နှက်ရန်အတွက်စီစဉ်ပေးခဲ့ကြောင်းဖော်ပြထားပါသည်။ရင်းကဲသို့စီစဉ်ပေးခဲ့သည့်အပြင်တပွင့်အရာရှိအောင်ရဲနိုင်ခေါ်ရခိုင်သည်ဖန်ထောင်အတွင်းသတင်းများပြင်ပသို့ပေါက်ကြားပါကတိုက်ပိတ်ခံထားရသည့်နိုင်ငံကျင်းသား12ဦးအားတပ်ပြစ်မည်ဟုဆိုကာချင်းချောက်ထားကြောင်း PPNM တပ်သေးများနှင့်တကွအတည်ပြုနိုင်ခဲ့တယ်လို့အတည်ပြုထားပါသည်။လက်ရှိတွင်ဖန်ချင်းထောင်မှနိုင်ငံကျင်းသားများသည်ထောင်အနာပိုင်များ၏စနစ်တကျညှဉ်းပန်းနှိပ်စက်မှုများကိုခံနေရပြီးနေ့စဉ်မနက်9နာရီမှ10နာရီအထိနေပူးမိုးရွာအခြေအနေမရွေးအိတ်ဆောင်နှင့်အုတ်ယိုအကြားရင်းညီများကိုတိုက်ကြရကာထောင်ဝန်ထမ်းများအကြောင်းကိုပြောဆိုပါကခြေချင်းခတ်တိုက်ပိတ်မည်ဟုချင်းချောက်ထားကြတယ်လို့သိရပါတယ်။ထို့ကြောင့်ဖန်ချင်းထောင်အတွင်းရှိထောင်အနာပိုင်များမှနိုင်ငံကျင်းသားများအားရုပ်ပိုင်းစိတ်ပိုင်းဆိုင်ရာဖိနှိပ်မှုများနှင့်အသက်အန္တရာယ်ချင်းချောက်နေမှုများအတွက်၁မတရားတိုက်ပိတ်ခံထားရသည့်နိုင်ငံရေးကျင်းသား12ဦးအားခြေချင်းခတ်တိုက်ပိတ်ခြင်းမှချက်ချင်းလွတ်ပေးရန်၂နိုင်ငံရေးကျင်းသားကိုဇော်ဝင်းအောင်အပါအဝင်ရိုက်နှက်ခံခဲ့ရသည့်နိုင်ငံရေးကျင်းသားများအားချက်ချင်းစေကူတမှုနှင့်စိတ်ပိုင်းဆိုင်ရာကူညီမှုပေးရန်၃တပွင့်အရာရှိအောင်ရဲနိုင်ခေါ်ရခိုင်အပါအဝင်ရိုက်နှက်ညှဉ်းပန်းရန်ညွှန်ကြားသူများကိုတာဝန်ယူစေပြီးနိုင်ငံရေးကျင်းသားများအပေါ်တရားမဲ့ညှဉ်းပန်းမှုများချက်ချင်းရပ်တန့်ရန်လေထောင်အာဏာပိုင်များမှဖန်အချင်းထောင်အတွင်နိုင်ငံကျင်းသားများအပေါ်မြည်သည့်နင်းနှင့်မဆိုးအသက်အန္တရာယ်ချင်းချောက်မှုများလုံးဝမရှိစေရန်စတဲ့အချက်များကိုတောင်းဆိုကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီကရင်နီဒေသမှာဩဂုတ်လတလအတွင်းစစ်ကော်မရှင်ကလူအခွင့်အရေးချိုးဖောက်မှု25ကြိမ်ကျူးလွန်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ကရင်ပြည်နယ်ရှိမြို့နယ်များကိုစစ်ကြောင်းထိုးနေတဲ့စစ်ကော်မရှင်တပ်ကပြီးခဲ့တဲ့ဩဂုတ်လတလအတွင်းလူအခွင့်အရေးချိုးဖောက်မှု25ကြိမ်ကျူးလွန်ခဲ့တယ်လို့ကရင်လူအခွင့်အရေးအဖွဲ့ KNHRG ကထုတ်ပြန်ထားပါတယ်။ဩဂုတ်လအတွင်းလေကြောင်းတိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုမြေမြုပ်မိုင်းနဲ့တနက်ဖြန်ပြစ်ဒတ်ခံရမှုတို့ကြောင့်ကလေးငယ်3ဦးနဲ့မျိုးသမီး10ဦးအပါအဝင်အရသာပြည်သူစုစုပေါင်း35ဦးသေဆုံးခဲ့ကာကလေးငယ်6ဦးမျိုးသမီး73ဦးအပါအဝင်48ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်။ထို့အပြင်နေအိမ်45လုံး၊ဘာသာရေးအဆောက်အဦ1လုံး၊စာတင်ကျောင်း2ကျောင်း၊စီပေးကန်3လုံးနဲ့ပြည်သူပိုင်အဆောက်အဦ1လုံးပျက်စီးခဲ့ကာမော်တော်ယာဉ်6စီး၊စိုက်ခင်း9ခင်းလည်းပျက်စီးခဲ့တယ်လို့သိရပါတယ်။စစ်ကော်မရှင်တပ်ကလိုက်ကောဒီမော့ဆိုဖာဆောင်ပရူဆိုဘောလခဲနဲ့ဖဲခုံမြို့နယ်အတွင်းလေကြောင်းတိုက်ခိုက်မှု9ကြိမ်လက်နက်ကြီးပစ်ခတ်မှု13ကြိမ်တနက်ဖြန်ပစ်သက်ခြင်း1ကြိမ်ဖမ်းဆီးခြင်း1ကြိမ်နဲ့မိုင်းနှင်မိခြင်း1ကြိမ်ကိုကျူးလွန်ခဲ့တာဖြစ်ပါတယ်စစ်ကော်မရှင်ကရွေးကောက်ပွဲကျင်းပနိုင်ဖို့မြို့နယ်များရရှိအောင်စစ်ကြောင်းထိုးလာတာကြောင့်ပြည်သူများထပ်မံရွှေ့ပြောင်းနေရဆဲဖြစ်ပြီးဇူလိုင်နဲ့ဩဂုတ်လအတွင်းရွှေပြောင်းနေရသူ2သိန်းခန့်ရှိတယ်လို့ဆိုပါတယ်လက်ရှိမှာစစ်ဘေးရှောင်ရေးပေါ်စားနပ်ရိက္ခာနဲ့အမိုးကာလိုအပ်မှုအမြင့်မားဆုံးအခြေအနေနဲ့ရင်ဆိုင်နေရတာကြောင့်နိုင်ငံတကာအကူအညီများလိုအပ်နေတဲ့အပြင်နေဆက်ဖြတ်ကျော်လမ်းကြောင်းများအပါအဝင်ရေးပေါ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီများကိုလည်းလိုအပ်နေတယ်လို့တောင်းဆိုထားပါတယ်ခင်ဗျာ ယခုနောက်ဆုံးသတင်းအနေဖြင့်အမေစုအတွက်ကဘာလုံးဆိုင်ရာစူးစီးညီညွတ်မှုတော်လန်နုပညာရှင်ခါရာတောင်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်။တော်လန်နုပညာရှင်ခါရာကကဘာတဝမ်းရှိမြန်မာနိုင်ငံသားများအားမတရားဖမ်းဆီးချုပ်နှောင်ခံထားရပြီးကျန်းမာရေးအခြေအနေဆိုးရွားနေသည့်ဒေါအောင်ဆန်းစုကြည်အတွက်စူးစီးညီညွတ်စွာအတန်းထုတ်ဖော်ပြီးတက်ညီလက်ညီအော်ဟစ်တောင်းဆိုရန်တိုက်တွန်းထားပါတယ်။ခါရာကဘာမှမလုပ်နေရင်ဘာမှမဖြစ်လာတာထက်စာရင်အားလုံးရဲ့အတန်းတွေကြောင့်ပိုကောင်းတဲ့အပြောင်းလဲတစ်ခုခုဖြစ်လာဖို့ရည်ရွယ်ပါတယ်အားလုံးပါဝင်ပေးကြပါလို့ပြောကြားထားပါတယ်ထို့အပြင်ခါရာကဆယ်စုနှစ်ပေါင်းများစွာတိုင်းပြည်နှင့်ပြည်သူများအတွေ့ပေးဆက်ခဲ့သည့်ဒေါအောင်ဆန်းစုကြည်အပါအဝင်စစ်မှန်သောလွတ်လပ်ရေးအတွက်ကြိုးပမ်းခဲ့ကြသည့်သူရဲကောင်းများအားကျေးဇူးတင်ရှိကြောင်းဖော်ပြခဲ့ပြီးကျွန်တော်တို့အပိုင်းကျွန်တော်တို့ဆက်လုပ်ကြရအောင်အမေစုအတွက်ကျွန်တော်တို့ရှိပါတယ်လို့ဆက်လက်တိုက်တွန်းခဲ့ပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကရှယ်နဲ့ပရဲဖိုးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ပြည်တွင်းသတင်းတွေကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်အခုဆက်လက်ပြီးတော့တိုက်ပွဲဖြစ်ပွားသည့်နေရာများအတွေ့လုံခြုံရေးဆိုင်ရာအကြံပြုချက်များကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
တိုက်ပွဲဖြစ်ပွားနေတဲ့နေရာတွေအတွက်လုံခြုံရေးဆိုင်ရာအကြံပြုချက်များပြစ်ခတ်နေခြင်းအတွင်ပိတ်မိနေခြင်းနဲ့ထိခိုက်ဒဏ်ရာရရှိခြင်းတွေကနေရှောင်ရှားနိုင်ဖို့စည်ရဲသတင်းတွေကိုအမြဲမပြတ်နားထောင်ပါအင်တာနက်အသုံးမပြုနိုင်ပါက UNG Radio အစီအစဉ်မှစည်ရဲသတင်းတွေကိုရယူပါပြစ်ခတ်မှုဖြစ်ပွားတဲ့နေရာတွေနဲ့ပြစ်မှတ်ဖြစ်နိုင်တဲ့နေရာတွေကိုသတိပြုသွားလာပါစစ်တပ်စစ်ဆေးဂိတ်များစစ်ဘက်ဆိုင်ရာအဆောက်အုံများရင်တန်းများနဲ့တပ်ဖွဲ့ဝင်တွေတွာလာလှုပ်ရှားတဲ့နေရာများဗန်းများနဲ့အခြားငွေကြေးနှစ်သက်ဆိုင်တဲ့နေရာများလက်နက်ကင်အဖွဲ့များအသုံးပြုသည့်ရုံးအဆောက်အုံများစေကုပ်စကန်နေရာများကိုရှောင်ရှားတွာလာပါထားရှိရမယ့်စိတ်နေသဘောထားအနေရသတိရှိမှုကိုတစုံတစ်ခုဖြစ်လာနိုင်တဲ့ဆိုတဲ့အသိစိတ်နဲ့အဝါရောင်အစ်စ်မှအမြဲထားရှိပါပြစ်လာနိုင်မဲ့အနေရကိုသတိရှိပါပြစ်ခဲ့ပါကတုတ်ပြန်ဆောင်ရွက်ရမယ်နီလန်းအမျိုးမျိုးကိုကြိုတင်စဉ်းစားပြင်ဆင်ပါနေရာဒေသနဲ့တိုက်ပွဲအခြေအနေပေါ်မူတည်၍တုတ်ပြန်နည်းများလည်းမတူညီနိုင်ပါမျိုးလုံးထဲတွင်မြင်ရောင်၍ပြင်ဆင်လှုပ်ဆောင်ပါကြောက်ရွံ့ထိတ်လန့်မှုကြောင့်အယောင်ယောင်အမှားမှားဖြစ်နိုင်တာကိုကြိုတင်မျှော်တွေးထားပါလက်တွေလေးချက်မှာလက်တလုံးတိုက်ပွဲဖြစ်ပွားမှုတဲ့နေရာများလက်ရှိဖြစ်ပွားနေတဲ့နေရာတွေကိုသတိပြုရှောင်ရှားသွားလာပါမိမိနေထိုင်ရမယ့်ပတ်ဝန်းကျင်အနေအထားကိုအမြဲစမ်းစစ်ပါအနီးဝန်းကျင်မှာဖုံးအုပ်ကာကွယ်ထားတဲ့အရာဝတ္ထုတွေရှိနေပါကပောက်ကွဲနိုင်တဲ့ပစ္စည်းတစ်စုံတစ်ရာရှိနိုင်တာကိုသတိပြုပါမိသားစုအတွင်းလိုက်နာရမယ့်လုံခြုံရေးအစီအမံတွေနဲ့အရေးပေါ်ရွှေ့ပြောင်းရမယ့်နည်းလမ်းတွေကိုမိသားစုဝင်အားလုံးကိုအသိပေးဆောင်ရွက်ပါပြစ်ခတ်နေချိန်အတွင်းပိတ်မိနေပါကဆောင်ရွက်ရန်အချက်များတိုက်ပွဲအတွင်းပိတ်မိလျင်လုံဆောင်ရမယ့်အပြုမှုများအတွက်စိတ်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာကြိုတင်ပြင်ဆင်လေ့ကျင့်ထားပါအစားအုံပြမမှာပြစ်ခတ်တန်ကြားတာနဲ့တပြိုင်နက်မြေပြင်ပေါ်သို့ဝစ်ချ၍အနည်းဆုံးအကာအကွယ်ကိုရောက်အောင်သွားပါ50စက္ကန့်အစီအစဉ်ကိုလုံဆောင်ပါဝစ်ချပါပြစ်မှတ်သေးငယ်စရန်အတွက်ခန္ဓာကိုယ်ကိုကြောက်နိုင်သမျှကြုံထားပါ။အန္တရာယ်လာရကိုရှာဖွေပါ။အကာအကွယ်ကိုရှာဖွေပါ။အမြန်နေရာရွှေ့ပါ။အကာအကွယ်ကိုရောက်ရင်အထပ်ပါအတိုင်းထမှန်လှုပ်ဆောင်ပါ။လက်နက်ကြီးနဲ့ပစ်ခတ်တာနဲ့လေကြောင်းတိုက်ခိုက်မှုကြုံရပါကအနည်းဆုံးအကာအကွယ်ရှာ၍အနိုင်ဆုံးနေရာတွေနေပါ။အကာအကွယ်မရှိပါကမြေနှိမ့်တဲ့နေရာမှာဝတ်နေပါ။တုံကပောက်ကွဲမှုကြောင့်နစီထိခိုက်နိုင်သဖြင့်ကောင်းကိုလက်ဖွားနဲ့အုပ်နားကိုလက်ဖြတ်နဲ့ပိတ်တံတောင်ကိုမြေတွင်ထောက်ပြီးရင်ဘတ်နဲ့မြေကြီးခွာထားရိတ်မှောက်ထားပါပါးစပ်ကိုအနှဲငယ်ဟထားရပါမယ်လေကြောင်းတိုက်ခိုက်ခံရချိန်မှာကြောက်လန့်တကြထွက်ပြေးတာအပြင်ထွက်ဗီဒီယိုရိုက်ကူးတာမာကျောသောနေရန်တွေကိုမှီနေတာမြေကြီးမှာခေါင်းကိုကတ်ထားတာတို့မပြုလုပ်ရပါမှန်တွင်နဲ့တုံခါမှုကြောင့်ပောက်ကွဲနိုင်တဲ့အရာတွေအနည်းမှာမနေရပါဘုံမှုကြမဟုတ်တဲ့နေရာတွေမှာလူအများစုဝေးတာထူးသဖြင့်အဆောက်အုံပြမမှာစွေးပုံအောင်နာတွေကိုရှောင်ကျင်ရပါမယ်။ဗဒုတ်ကျင်း၊ညောင်း၊ဘုံကိုကျင်း၊တဲအိတ်တွေ၊လှိုင်းကောင်းတဲ့ကြောက်တုံးတွေ၊မြေကမူတွေကိုအကာအကွယ်ဖြင့်အသုံးပြုပါ။ ပေါက်ကွဲတန်ကိုနားထောင်ပြီးအပြက်အစီများလွှင့်ဆင်ပြီးတဲ့အထိဆောင်ပါ50စက္ကန့်အစီအစဉ်ကိုဆောင်ရွက်ပါထွက်ပေါက်ကိုအမြဲရှာဖွေပါ
วิดีโอ NUG မှာဆက်လက်အသံလွှင့်နေပါတယ်။အခုဆက်လက်ပြီးတော့တော်လိုင်းတီဂီတာအစီအစဉ်မှာတီတီဆိုဆန်ရှိုင်းရဲ့ပြန်လာမယ်အမီးဆိုတဲ့တော်လိုင်းတီတချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။
ဒီနေ့ကတော့ဒီများလည်းပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာ7ဒသမ9 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17ဒသမ6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။